မလေးရှားလေရင်ပြကြမှုမှာအဆိုးရွားဆုံးခံခဲ့ရတဲ့တိုင်းပြည်ဖြစ်တဲ့နယ်သာလန်ကိုစုံစမ်းစစ်ဆေးမှုတဲလွန်စားတွေလွှဲပြောင်းပေးမယ်လို့ယူကရိန်းဝန်ကြီးချုပ်အာဆနီယက်ဆူယက်ဆင်ဂျူကကန့်လှန့်လိုက်ပါတယ်။ဒီကနေ့မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာယက်ဆင်ဂျူကရုရှားလိုလာသူခွဲထွက်ရေးသမားတွေကိုလေရင်ပစ်ချခဲ့တဲ့အတွက်ဒေါသထွက်ပြီးအပြစ်တင်လိုက်ပါတယ်။ရုရှားကလည်းနောက်ကွယ်အမှောင်ထဲမှာရှိနေတယ်လို့သူကပြောသွားပါတယ်။တစ်ချိန်တည်းမှာဒီလေရင်ပြတ်ကျတဲ့နေရာကိုတက်စုံစမ်းစစ်ဆေးသူ3ဦးရောက်ရှိနေပြီဖြစ်ပါတယ်။အဲ့ဒီအဖွဲ့ရဲ့ခေါင်းဆောင်ကတော့အလောင်းထည့်ထားတဲ့တိုးလောင်ယုံနေရာအရွေသေးကောင်းတယ်လို့ထင်ရပါတယ်လို့ပြောပါတယ်။ယူကရိန်းရှေ့ပိုင်းမှာပြတ်ကျခဲ့တဲ့မလေးရှားလေရင်ရဲ့နေရာကိုနိုင်ငံတကာအဖွဲ့ဝင်တွေဝင်ရောက်ခွင့်ပြုဖို့အတွက်တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဒေသစံတော်ချုပ်ဒီကနေ့နေ့လယ်မှာမဲခွဲဆုံးဖြတ်ဖို့ရှိပါတယ်။ကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့တနင်္ဂနွေနေ့နေ့လယ်ပိုင်းမှာတွေ့ဆုံပြီးဆုံးဖြတ်ချက်တစ်ခုချဖို့ဆွေးနွေးခဲ့တာပါ။ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘော့ကလည်းနိုင်ငံသားရေးဝန်ကြီးဂျူလီဘစ်ရှော့ကိုအမေရိကန်ကိုဆစ်လွတ်ထားပြီးဒီဆုံးဖြတ်ချက်အတွက်ဆွဲဆောင်သွင်းသွင်းဖို့ဖြစ်ပါတယ်။ဒီပြတ်ကျမှုမှာဩစတြေးလျနိုင်ငံသားနဲ့နေထိုင်သူအနည်းဆုံး38ဦးသေဆုံးခဲ့ရတာဖြစ်ပါတယ်။